โอเคดอกเตอร์มิ้วครับကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ကင်ဖုန်းတွေအသုံးများလာတော့ဆရာเนาะအဲ့လိုလက်ကင်ဖုန်းတွေအသုံးများလာတဲ့နည်းဖြာဒီလက်ကင်ဖုန်းကြောင့်ရေရှည်မှာပေါ့เนาะဒီလူရဲ့ချက်မှယူတိခိုက်မှုတွေရှိနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေလည်းတစ်ခါလဲများလာတော့တွေ့ရပါတယ်ဆရာအဲ့ဒီတော့အဲ့လိုဒီချက်မှယူတွေတိခိုက်နိုင်တဲ့အနေအထားတွေကဘယ်လိုအနေအထားမျိုးတွေရှိလဲဆရာ
Mobile phone ကဒီပမာကြီးမဟုတ်ဘူးတစ်စပါးလုံးမှာလည်းလူကြီးရဲ့10ဘီလီယံဆိုတာ6ဘီလီယံလောက်က Mobile phone သုံးနေတာဟုတ်မာဒီမာလဲ90တန်းမှာ28တန်းလောက်သုံးနေတယ်ဆိုရဆင်းရှိတယ်ပေါ့အဲ့တော့သိသုံးလာတဲ့ခါကျတော့ဒီကထွက်တဲ့ mobile phone ကထွက်တဲ့ electromagnetic radiation frequency ပေါ့ဒါ slight line ပေါ့ဒီ line ကြီးထုတ်ပြန်လာဒီ line ကြီးကလူလူများကြည့်ခိုက်မလားဆိုပြီးခေါင်းမှာလဲတော့ light ကသူ့ရဲ့ဓာတ်ကြီးလောက်တယ်အဲ့နောက်ဆုံးသူရှိချက်ကတော့ဒီ2017ခုနှစ်ပေါ့เนาะဒီ light ကုန်ပြီကြီးကိုဒါ BB ဆိုင်ရာကင်ဆာသူတွေနာဖွဲ့ရဒီ mobile phone တွေကလည်းထုတ်လွှင့်တယ်slide ဟာ slide အပြည့်စံ slide slide ဟာတဲ့လူကိုကင်ဆာဖြစ်စေနိုင်ပါတယ်ဆိုပြီးတော့အဆုတူပြီးတော့မှတော့ထည့်သွားလိုက်တယ်။ကင်ဆာဖြစ်စေသောအဲ slide ပေါ့။အဲအဲ့လိုပြောထားတဲ့အတွက်ကြောင့်ဒါလည်းပြောအန္တရာယ်ရှိနေပြီပေါ့နော်။ဒါပေမဲ့အဲ့ဒါကိုပဲသိကြကြသူတို့နဲ့သူ့စိတ်ဓာတ်တွေထပ်လုပ်ကြည့်တယ်။ဆိုဥပမာဟိုဒိမတ်နိုင်ငံမှာကျွန်တော်လူ၄သိန်းကို20နှစ်လောက်ပေါ့။ mobile phone နဲ့ဒီတွေပေးပြီးတော့သူတို့ပြန်သုံးသပ်တဲ့ခါကျတော့အဲ့လိုရကုနာအများပြောနေသလိုပေါ့အုံနောက်မှာကင်ဆာဖြစ်သလားပေါ့ပြန်တိုင်းတာပေါ့တော့ဒီဟာတွေတရားမှဖြစ်တာမတွေ့ဘူးအဲ့တော့ဒါပေမဲ့ဟိုကုနာပြောနေကင်ဆာသူတွေနာဖွဲ့ရလဲကင်ဆာဖြစ်စေနိုင်လို့ဆို possible ပေါ့ဖြစ်နိုင်တယ်အဲ့တော့ risk ဆိုတဲ့သဘောပေါ့အန္တရာယ်ရှိတယ်လို့ဆိုထုတ်တာ
ဟုတ်ကဲ့ဆရာအခုလိုမျိုးဒီကင်ဆာဖြစ်နိုင်ခြေရှိတယ်ပေါ့နော်အဲ့လိုမျိုးဖြစ်နိုင်ခြေရှိတဲ့ဟာကိုဒီဖြစ်နိုင်တဲ့အန္တရာယ်လျှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာရင်ဘယ်ချက်တွေကိုသတိပြုဖို့လိုလဲ
ဟုတ်တယ်အဲ့ဒီတော့ကျွန်တော်နိုင်ငံတိုင်းနိုင်ငံမှာပိုပိုက်ထုံထုံထုတ်တဲ့ကုမ္ပဏီပေါ့လေ handset ပေါ့ handset မှာတို့ကထုတ်လွင့်တဲ့ဒီ line ပမာဏကိုတော့ရှော့ချတာပေါ့ဒီမှာလူတယောက်ရဲ့အုံနောက်မှာကပ်ပြီးတော့စကားပြောမယ်ဆိုရင်အနည်းဆုံးတော့ဒီ line ကြောင့်အပူချိန်တက်လာတယ်ပေါ့တော့တနားကြီးစကားပြောလိုက်လို့ရှိရင်ဒီကောင် 0.2 degree centigrade တက်တယ်ပေါ့အဲ့တော့အုံနောက်ကပူလာပြီလေပူလာသူ့ရဲ့ကုနာကဒီ 3D လက်ပတ်မှုနဲ့ထိန်းထားတယ်ဒါပေမဲ့မျက်လုံးမှာရှိတဲ့ cornea လို့ခေါ်တဲ့မျက်ကြည်ရွာကဒီအပူကိုတော့မကပွေနိုင်ဘူးအဲ့တော့ရေရှည်သုံးရင်ကျွန်တော်ကမျိုးလုံးမှာအတွင်းတင်ဖြစ်နိုင်တယ်လို့ပြောဖြစ်လာတယ်။အဲ့တော့ကျွန်တော်ကအဓိကကာကွယ်ရမှာဒီ mobile phone မှာထုတ်လွှင့်တဲ့ video satellite line ကို short ချမှာပေါ့။လူရဲ့အုံနောက်ကလူကိုခန္ဓာစုနိုင်သွားတဲ့ညော့ပြီးတော့လူတွက်ချက်ထားတာလူကိုခန္ဓာကနေပြီးတော့1 kg အလေးချိန်ရှိတဲ့လူဟာတဲ့။ဆိုတော့ဒီ1 watt တဲ့ပို့ပြီးတော့မစုတင်ဘူးဆိုတော့အခု mobile phone တွေအကုန်လုံးက1 watt အောက်မှာထုတ်ထားတာပေါ့။အကုန်ထုတ်တဲ့ကုမ္ပဏီတွေကဒီလိုပဲဟိုတာဝါတိုင်းထောင်တဲ့ station တွေပေါ့။ဒီ station ကထုတ်တဲ့တက်ဒီ satellite line တွေကိုလည်းတော့ short ချတာပေါ့။နံပါတ်1ကတော့ထုတ်လုပ်တဲ့ကုမ္ပဏီကလည်းဥပဒေပြဋ္ဌာန်းပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီ radio satellite line ကိုထုတ်လုပ်မှုပမာဏလူကိုခန္ဓာစုတဲ့အင်အားတွေညော့နေအောင်ထုတ်ရမယ် mobile phone set sensor တွေပေါ့။နောက်တစ်ခါဟိုနေ station တွေမှာလည်းတာဝါတိုင်းထောင်ပြီးညော့ရမယ်ဆိုတဲ့ဥပဒေ။ကျွန်တော်နိုင်ငံမှာတော့ဒီဥပဒေတော့သိမရှိသေးဘူးလေ။နောက်တစ်ခုကတော့ကျွန်တော်ကလူကိုခန္ဓာမှာကပ်ပြီးတော့လာခဏစကားပြောတာကိုအကြာကြီးပြောတာကိုကျွန်တော်တားဆီးရမှာပေါ့နော်။ဟိုဆိုတော့တနားကြီးနေ့စဉ်နေ့စဉ်တနားကြီးကိုပြောတယ်။ဆယ်နှစ်ကြာလာလို့ရှိရင်ကိစ္စဖြစ်လာမယ်ဆိုတဲ့နေသားမျိုးတွေကျွန်တော်တို့ခံမှန်းနေပြီလေ။အဲ့တော့ကျွန်တော်အဲ့တော့တောက်တောက်လျှောက်တနားကြီးစကားမပြောအောင်ကျွန်တော်ကရှော့ချာ။အဓိကကြာကြာမပြောဘူးပေါ့ဗျာ။ဟိုနေနားကြီးဘက်တက်ပို့ပြီးမပြောဘူး။ပြောဒီကိုခန္ဓာမှာကတ်ထားမယ်စာဟိုကျိုးလေးနဲ့မိုဘိုင်းဖုန်းကိုသဝဲပေါ်တင်ထားပြီးတော့တဲ့နဲ့မခံဘူးကျိုးနဲ့ခံပြီးနားမှာကတ်တယ်။ဒါဆိုလို့ရှိရင်ကျွန်တော်ဗီဒီယိုတိုင်းလိုင်းကြာလို့သုတ်ခွင့်ကိုကျွန်တော်ညော့နေသွားစီမယ်
။ဟုတ်ကဲ့ဆရာဘုရားလက်ချက်နဲ့နားထောင်တာပေါ့ဆရာနော်
။ဟုတ်တယ်ဟုတ်ကဲ့လက်ချက်နဲ့နားထောင်တာမျိုးပေါ့နော်။နောက်တစ်ခုက text message ပေးခြင်းအားဖြင့်ကိုနဲ့ဝေးသွားတာပေါ့နော်။ဟုတ်ကဲ့ဒီ speaker လေးတွေနဲ့ကျွန်တော်ထားပြီးတော့ပြောတာတွေလုပ်ရမယ်။အဲ့တော့ဒါ mobile phone ရဲ့သဘောတဘာဝက computer laptop TV နောက်က microwave လုပ်တဲ့ oven တွေပေါ့။အဲ့လိုမျိုးနဲ့တူတယ်။ဒါပေမဲ့ mobile phone မှာကသူ့ရဲ့တော့နည်းသေးပါလေ။ဆိုတော့အခုတော်တော်များများကနိုင်ငံတကာမှာမှတ်ဖို့နေထားပြီးတော့ headset တွေအကုန်လုံးဟာဒီကလေးဒုက္ခခန္ဓာဆုံးနေသွားတဲ့ရော့အောင်လုပ်ထားတယ်။ဒါပေမဲ့လည်းအဲ့လိုမစမှတ်ပုံမတင်ဘဲနဲ့ထွက်လာတဲ့ကိုဘိုဘိုင်းဖုန်းတွေရှိနေတာပေါ့နော်။မစစ်စစ်တာရှိတဲ့ကြောင်လူမှအလေးရှိနိုင်တယ်လို့ပြောတာပေါ့။နောက်ကတောက်လျှောက်မိုဘိုင်းဖုန်းကြီးကိုကိုခန္ဓာမှာကတ်ထားမယ်စာတချင်းချင်းမှာကျွန်တော်ကတနေ့အတွက်ကိုညပိုင်းဆိုကျွန်တော်ကခါလေးပါဝါလုံးဝပိတ်ထားတယ်။သူ့ဆရာလည်းကျွန်တော်ဒီလို line